သက္ကရေ2009ခုနှစ်မေလ2ရက်နေ့စနေနေ့နာနဲ့မှာအမေရိကနိုင်ငံနယူးယောက်ပြည်နယ်နယူးယောက်မြို့ဟိုထိုင်နေဒေါက်တာမျိုးမြင့်မိသားစုတို့နေထိုင်ရာအရင်းဒေသ၌ကျင်းပပြုလုပ်အပ်သောဒုတိယအကြိမ်မြောက်မဂ္ဂဝိပဿနာဒိဋ္ဌိတရားစက္ကန့်ပွဲမှာဝိပဿနာအလုပ်ပေးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒါကြောင့်ဝိပဿနာလုပ်ပေးတရားမျက်နှာကြားရမှာဖြစ်တဲ့အတွက်နာဂတရားနာဉာဏ်ငါခန္ဓာစိုက်ပြီးတော့နားလည်အောင်ကြိုးစားပြီးတရားနာဝိပဿနာတရားလို့အားထုတ်တဲ့အခါမှာဣရိယာပုတ်တစ်မျိုးတည်းနဲ့အားထုတ်ရမယ်လို့ဒီလိုသတ်မှတ်ချက်မရှိပါဘူး။ဣရိယာပုတ်လေးမျိုးလုံးအစဉ်ပြေတော့ပြုပြင်ကြောင်းလဲပြီးတော့အားထုတ်ကြရမှာပါ။အဲ့တော့ထိုင်ဣရိယာပုတ်တစ်မျိုးတည်းနဲ့လည်းအားထုတ်ဖို့မသိနဲ့လို့ဣရိယာကြောင့်ဣရိယာပုတ်တစ်မျိုးတည်းနဲ့လည်းပဲအချိန်နဲ့သိယူလို့မဖြစ်ပါဘူးမြတ်စွာဘုရားကလျှောင်းထိုင်ရသောဣရိယာပုတ်လေးပါးနဲ့အာထုရမယ်လို့ဣရိယာပဋ္ဌာန်းပါးပါးမှာဒီလိုညွှန်ကြားထားတယ်အဲ့တော့ဣရိယာပုတ်လေးမျိုးလုံးမှာတစ်မျိုးနဲ့တစ်မျိုးလျှင်ပြီးတော့သတိပဋ္ဌာန်းတင်းပြီးတော့တရားရှုမှတ်ရမယ်ထိုင်ဣရိယာပုတ်နဲ့ရှုမှတ်လို့သင်ပြနေတယ်ဆိုရင်ထိုင်နေရပုံနဲ့ဆက်ပြီးရှုမှတ်ထိုင်နေရပုံနဲ့ရှုမှတ်လို့သင်ပြဘူးဆိုရင်မတ်တရပြီမတ်တရရှင်ရိယပုံနဲ့ရှုမတ်တရရှင်ရိယပုံနဲ့ရှုလို့လောလောကဲကဲဖြစ်လာပြီညောင်းလာညာလာကြိုက်လာပြီခဲလာပြီဆိုရင်စဉ္ညာလေးလျှောက်ပြီရိယပုံတစ်မျိုးနဲ့အမထုတ်ရဘူးတရားထုတ်တဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒါလည်းယောဂီများသတိပြုဖို့လိုပါတယ်အဲဒီတော့အချိန်နေနဲ့ကြောင်းမယ်ဆိုရင်အချိန်တိုင်းဟာသတိပဓာန်ကျင်းပြီးတော့ရှင်းမရမယ်အချိန်ကြီးပဲသမေဟာရ3000ချိန်ခန္ဓာကိစ္စပေါ်ပါသွားတဲ့အချိန်ရေချိုးတဲ့အချိန်ညမဲ့အိပ်စက်ချိန်အဲ့ဒီအချိန်လေးမျိုးကလွဲရင်တရားရှုမှတ်ရမယ်အချိန်ဒီပဲလို့ဒီလိုသဘောပေါက်တာကဒါကြောင့်မလိုအပ်ခဲ့နဲ့မိမိဆောင်ပြန်ပြီးတော့စကားပြောခြင်းမလိုသိမ့်ပါဘူးခန္ဓာကိုယ်သိမ့်နိုင်နေနေမယ်အသိရအလျော်သာအနာယူမှဖြစ်မယ်ဆိုရင်တော့မိမိဆောင်မှပြန်ပြီးတော့အနာယူပေးလိုက်ပါမိနစ်20မိနစ်30ခန့်အနာယူလာရင်လောလောပါလေ။အင်းစံအနာယူဖို့မလိုတဲ့ပုံပုံများအတွက်ကတော့ထိုင်နေရတာပုံကလေးထိုင်လိုက်။ပြန်မှန်းတော့နေလာတဲ့အခါမှာမတရားရှိရတာပုံကိုကြောင်းလိုက်။ကြောင်းညာခိုင်ခဲလာတဲ့အခါမှာလမ်းလျှောက်ခြင်းရိယာပုံကိုကြောင်းလိုက်။အဲဒီလိုကြောင်းလေးတွေလုံးပြီးတော့ရှုမှတ်ခြင်းဟာပေါ်ပြီးတော့လေတမာရိယစီလေဣရိယာပုတ်ကြောင်းလဲဖြစ်နေတဲ့ခန္ဓာကိုယ်ရဲ့ပြင်မနှောင်းနေမှုလည်းပဲအလိုလိုဖြစ်ပြောင်းပြီးတာဖြစ်သွားပါတယ်ဒါကြောင့်မလို့သူတို့ရှားရဆောင်ရွက်ဖို့ရကိစ္စမရှိဘူးဆိုရင်ဒီတရားထိုင်ရဓမ္မဟောကန်းလဲမှာပဲနေပြီးတော့တရားနဲ့တရားလုံးဝစကားမပြောကြဘဲနဲ့ဣရိယာပုတ်ကြောင်းလဲနဲ့ဘုရားကတိပဲကနှစ်ခါရှိတာပဲသိတော်သလိုပြင်းသောင်းပြီးတော့ရှင်မပြီးသွားကြဖို့ဘုန်းကြီးတို့စကားတွေကမုံချထားပါတယ်ဒီချိန်မှာအပြင်မှာဓာရောက်တဲ့ပုဂ္ဂိုလ်များနဲ့လည်းပဲဝိုင်းဖွင့်စကားပြောဖို့မလိုသလိုအင်းရဲ့ပေါအင်းရဲ့ဗာရိယပြဘာရကိစ္စတွေကိုလည်းပဲမိမိကပါဝင်ဆောင်ရွက်နေဖို့မလိုပါဘူး။တရားရှိမှဖို့ရန်အတွက် အရှင်ဖြစ်တဲ့ပုဂ္ဂိုလ်များနေတဲ့ကောဘုရားဝိဇ္ဇာဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များလူချင်းပုဂ္ဂိုလ်များကယောဂီများရဲ့တရားရှိမှမှုကိုညာနှုံးပြီးဖြစ်အောင်နောက်ပိုင်းလိုအပ်တာလေးတွေကြိုးစားပြီးတော့ဆောင်ရွက်ပေးနေတာဖြစ်နေတဲ့အတွက်ယောဂီများရဲ့တာဝန်ဟာတရားရှိမှနေတဲ့တာဝန်ပဲဖြစ်ပါလေတရားကိုအချိန်ပြည့်နှလုံးသွင်းနေခြင်းဖြင့်ဣတိယသကံဘွေကြီးကိုကမဂရာခံပြီးတော့ဆောင်ရွက်ကြတဲ့အရှင်ဖြစ်တဲ့ဘုထေရ်နဲ့ဒေါကိမျိုးမျိုးမိသားစုပုဂ္ဂိုလ်များနဲ့တက္ကဝဘုရားဝိသလာယောယကိုညီကြတဲ့ပုဂ္ဂိုလ်များဖန်ခဲဝယ်လာရောက်လူတိုင်းကြတဲ့ပုဂ္ဂိုလ်များကိုဓမ္မနဲ့ကျေးဇူးဆက်ရရောက်ပါလေကျေးဇူးတောင်းပြန်တဲ့နေရာမှာသဗ္ဗဒါနဓမ္မဒါနဇိနာတိဆိုတဲ့အတိုင်းပဲဓမ္မနဲ့ကျေးဇူးတောင်းပြန်ခြင်းဟာအကောင်းဆုံးကျေးဇူးတုံ့ပြန်ခြင်းပဲဖြစ်ပါလေ။အဲဒါကြောင့်ဘုန်းကြီးများအနေနဲ့လည်းပဲဘုန်းကြီးတို့နိုင်ငံရေးအခြားကိုထွက်လာကြတဲ့ကအရင်ဆုံးကလည်းပဲဘုန်းကြီးတို့လုံခဲ့တဲ့နှစ်20လောက်ကတည်းကဒီပတ်ခီးစဉ်ကိုအရင်ချင်းရှိနေမှုပါလေ။အဲဒီလိုကနေပြီးတော့ပြည်ရင်းပြန်ရောက်သွားတဲ့အခါမှာသင်္ချာမှာဆုံးဖြတ်ချက်တခုချရတယ်။အလယ်ပတ်သက်တဲ့ကတော့ငါဘယ်နဲ့ငါမှမတော်တော့ဘူး။အတော်မြတ်လည်းရောက်ကုန်နေပြီ။ဘုရားဓမ္မနဲ့ယေရှုပြုရမယ်ဆိုရင်တော့သွားမယ်လို့အဲဒီလိုဆုံးမချက်ချထားတာပါ။အဲဒါကြောင့်မလို့ခုနောက်ပိုင်းပြိပကိုပြန်ပြီးတော့ထွက်ဖြစ်တာဟာသုံးနေရှိခဲ့ပါပြီ။ဘုရားဓမ္မနဲ့ယေရှုပြုဖို့ရအတွက်ဓမ္မခရီးစဉ်နဲ့ပဲပေါ်ကြည့်လို့ထွက်ခဲ့တာပါ။ဓမ္မခရီးစဉ်မဟုတ်ဘဲနဲ့လည်းပတ်သဘောမျိုးနဲ့တော့ကျုံလို့တိုင်ဝင်တာမျိုးပင်နေကောမဝင်ဖို့ရာစေကုန်ရှိပါဘူးတရားဓမ္မနဲ့မိမိကိုကိုယ်ပဲသိကတဲ့ပုဂ္ဂိုလ်များမိမိကိုလှူဒါန်းကြတဲ့ပုဂ္ဂိုလ်များမိမိကိုကြီးညိုကြတဲ့ပုဂ္ဂိုလ်များကိုတရားဓမ္မနဲ့ပြန်ပြီးတော့ကျေးဇူးတုံ့ပြန်မယ်တရားဓမ္မနဲ့ပဲပြန်ပြီးတော့ကျေးဇူးဆက်မယ်ဆိုတဲ့ရည်ရွယ်ချက်အဲဒီရည်ရွယ်ချက်နဲ့ဒီလိုဆောင်ရွက်ခြင်းပဲဖြစ်ပါလေလောဘိုင်းသောပရိသတ်တွေလည်းဒီလိုရည်ရွယ်ချက်ကလေးတွေကိုသိချင်ပါသဘောထားပါယနေ့လူတိုင်းရတဲ့ပုဂ္ဂိုလ်များသည်18ရက်တိုင်းတာဆိုတော့18ရက်တိုင်းတာအားလျော်စွာဘိုင်းမုံပြီးတော့ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေရဲ့အင်အားအင်မတန်အားရစရာကောင်းပါလေအင်မတန်ရှင်းတတ်စရာကောင်းပါလေအင်မတန်လည်းချီးကျူးစရာကောင်းပါလေအလုံးပြအကြိမ်ပြခံပြီးတော့ဒုဝိဒိတိုင်ခံပြီးပြီးတော့ဆောင်ရွက်ကြတဲ့ဘုရားရှင်ဒေါက်တာမြုံမြင့်ရဲ့မိသားစုသူတို့ရဲ့စေတနာအားဟာလည်းပဲအလွန်တရာအဝတ်စရာကောင်းပါလေ။အဲဒီစေတနာတွေကိုမိမိတို့ကဘာနဲ့တုံ့ပြန်မလဲ။တရားနဲ့တုံ့ပြန်မှသာလျော်တဲ့တုံ့ပြန်ခြင်းဖြစ်ပါလေ။ဒါကြောင့်တရားနဲ့ပဲပြန်ပြီးတော့တုံ့ပြန်ကြပါ။တရားနဲ့ပြန်ပြီးတော့စည်စုဆက်ကြပါ။အချိန်ရတဲ့များကိုတရားရှုမှတ်ပြီးတော့တို့ကိုကျေးဇူးပြုပေးတဲ့ပုဂ္ဂိုလ်များကိုတို့ကတရားနဲ့ပြန်ကျေးဇူးပြုနေတယ်လို့အဲဒီလိုသဘောပေါက်ပါ။အဲဒါကြောင့်ဣရိယာပုတ်၄မျိုးရှိတဲ့အထက်မှာဣရိယာပုတ်တစ်မျိုးနဲ့စူးစူးဆန်းဆန်းနဲ့ရှုမှတ်နေတာမဟုတ်ဘဲနဲ့ဣရိယာပုတ်တစ်မျိုးနဲ့တစ်မျိုးပြုပြီးကြောင်းလဲပြီးတော့ခန္ဓာကိုယ်ရဲ့ကျမ်းမာကြံ့ခံမှုဖြစ်အောင်ဆောင်ရွက်သွားကြမယ်ဆိုရင်ခန္ဓာကိုယ်ရဲ့ပြမန်းချိခံမှုနဲ့မဖြစ်စေဘဲနဲ့တရားလည်းပဲရလို့လည်းတမာရီလည်းရလို့ပါလေအထူးသဖြင့်ကတော့စကားမပြောပြအောင်ချိန်ပင်ဆောင်ရွက်သွားကြဖို့လိုအပ်ပါတယ်ဘုရားဝိဇ္ဇာဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များကလည်းပဲတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေချိန်ပင်ရှိနေတာဖြစ်တဲ့အတွက်မလိုအပ်တဲ့စကားမပြောဘူး။စကားပြောရင်လည်းပဲတူတူတက်တာပြောဖို့။လွန်လွန်လပ်လပ်ပြောမယ်ဆိုရင်လည်းပဲဟိုဘက်အိမ်ကိုသွားပြီးတော့ပြောဖို့။ဒါဘုန်းကြီးတို့ကြိုတင်ပြီးတော့စီစဉ်ထားပါလေ။ယခုလိုတရားစခန်းဘွယ်ကလေးမှာတရားစခန်းဘွယ်နဲ့တူအောင်ဒီဒီတက်တက်ကလေးနဲ့ကြီးကြီးလေးလေးကလေးနဲ့တက်တက်စစ်စစ်ကလေးနဲ့ပြုလုပ်ဆောင်ရွက်သွားခြင်းဟာကိုယ်နိုင်ငံမဟုတ်ပေမဲ့ဒီပနိုင်ငံမှာကိုယ့်ရဲ့ကိုယ့်ကိုယ်စိတ်ကြတဲ့ဗုဒ္ဓဘာသာကိုပြန်ပွားအောင် ဆောင်ရွက်ရရပါတယ်ခဏလေးကြဒီလိုပြည့်စုံဆောင်ရွက်သွားခြင်းအဖြစ်သာသနာတော်ရဲ့အနှစ်သာရကိုလည်းပဲဖော်ထုတ်ရရောက်တယ်သာသနာတော်ရဲ့ဂုဏ်သိက္ခာကိုလည်းဖော်ထုတ်ရရောက်တယ်အဲဒါကြောင့်မလို့ခဏလေးကြကလေးနဲ့ကျူးကျူးဆဆဆောင်ရွက်သွားကြစေခြင်းပါတယ်အဲ့ဒါတရားရှုမှတ်တဲ့အခါမှာအဓိကကတော့သတိပ္ပဏ္ဏကိမ္မုဋ္ဌိကပဲဒီကာယနာယံဘိက္ခုမေကောသတ္တနာဝိတ္တုတိညာသောကပရိဒီဝနာတမဒိက္ခမာယဒုက္ခဒေါမနတဏအထင်ကမာယညာယတအဓိကမာယနိဗ္ဗာဏတသိတိကိရိယာယဒီကာယနာယံဘိက္ခုမေကောမဂ္ဂင်္ဂရာချင်းဒီနိဗ္ဗာန်သွားဖို့ရတဲ့တခုတည်းသောတိုင်းကြောင့်ဖြစ်တယ်။သတ္တနာဝိတ္တုတိယဘဒ္ဒဝရယတ္တနာမှာရှိတဲ့ကိရိတာဆင်ကျေဖို့ရတဲ့လည်းပဲတခုတည်းသောအကြောင်းတရားဖြစ်တယ်။သံဃာပရိဒီဝနာသမဋိကမာယမိမိတို့ရဲ့သတ္တမှာသံဃာပရိဒီဝတရားတွေရှိနေမယ်။ပရိသေလို့ရဲ့သဘာဝအလည်းကြောင့်သောကပစ္စယရှိရင်သောကဖြစ်မယ်ပရိဒီဝဖြစ်ကြရှိရင်ပရိဒီဝဖြစ်မယ်။သူရင်မှုငွေရမှုနှလုံးမသားရမှုပြင်သောပြင်မှန်မှုအဲ့ဒီခက်ခဲလေးတွေရှိတယ်။အဲ့ဒီခက်ခဲလေးတွေကိုလည်းဖြေရှင်းနိုင်တဲ့တရားဟာဟောဒီတိပ္ပံတရားပါပဲ။ဒုက္ခဓမ္မနာသနာအချင်းကမာယမိမိမှာစိတ်တည်ဆင်းရဲမှုတွေဖြစ်လာတဲ့တစ်ခါတစ်ခါစိတ်တည်ဆင်းရဲမှုတွေဖြစ်ပြီးတော့စိတ်တည်ဆင်းရဲပြီးချင်းမတည်ခြင်းနဲ့မတည်ခြင်းနဲ့တကုံတော့ပြန်မှန်းနဲ့ပြီးတော့နေတာမျိုးရှိတယ်။အဲလိုဖြစ်လာပြီဆိုရင်လည်းခေါတိတိပ္ပံတရားကိုသာလက်ခံတာသတိပ္ပံအကျင့်လေးတာချင်းအဲဒီဒုက္ခဓမ္မနာတရားကြီးအလုံးလုံးပြည့်တော့သွားပါလိမ့်မယ်အကျိုးတရားကြီးမြတ်စွာဘုရားကဟောကြားထားတယ်။ညာယတ္တအဓိကမယနိဗ္ဗာန်တ္တသိသိကိရိယာယအဲဟောဒီသတိပ္ပံတရားကလေးကြီးတဲ့ရင်းချက်နဲ့ရင်းချက်သာပြီဆိုရင်တဲ့မညာပုံညာလေရရှိနိုင်ပါလေတဲ့နိဗ္ဗာန်ကိုလည်းပဲမြင်ပေါ့ကျွတ်နိုင်ပါလေဒါကြောင့်မလို့ဟောဒီသတိပ္ပံတရားဟာအိမတန်ကျေနွများတဲ့သတိပ္ပံတရားပါပဲယတိနာစတ္တတော်သတိပ္ပံတရားစတ္တတော်သတိပ္ပံတရားဟောဒီသတိပ္ပံတရားလေးပါအဲ့ဒီတရားမျိုးပါပဲသက်သာပြရားကဒီလိုဟောကြားတာ။ဒါကြောင့်ဘုန်းကြီးတို့ယောဂီပေါင်းတော်ကောင်းတို့ဟာသတိပ္ပံတရား၄ပါးနဲ့ပြည့်စုံသိသာကြရမယ်။သတိပ္ပံတရားဘာပြောတာတော့ဆိုတော့တတိတရားကိုလက်ခံထားသတိပ္ပံ။သတိတရားလက်ခံထားတယ်ဆိုတာဘာလို့တာတော့အတိကလေးကတ်ထားတာကိုပြောတာ။မိမိသန္တာမှာအတိကလေးကတ်ထားအတိကလေးကတ်ထားအတိကလေးကတ်ထားအတိကလေးကတာဘာမှမလုံတိုက်ရင်နေပြီဘာမှမလုံတိုက်တည်ပဲထားဦးတော့မိမိတဏ္ဍာမှာအတိကလေးကတ်ထားရင်ကိုပဲသိက္ခာတရားတွေမွေးအောင်ကာကွယ်နိုင်ပါပြီအရှုရမှတ်တတ်မယ်ဆိုရင်တော့အိမ်မှာမညာပုံညာရနေတာပေါ့မရှုရမမှတ်တတ်လို့ဒီတိုင်းမှာအတိကလေးပဲကတ်ထားနိုင်တယ်ဆိုအောင်တော်မှာအဲ့ဒီတိအတိကလေးကတ်ထားခြင်းဟာစိတ်ကိုရောက်တယ်အောင်မရောက်စေဘဲနဲ့မိမိတဏ္ဍာမှာဖြစ်ပေါ်နေဖြစ်ပေါ်တာရှိတယ်။ဒေါမကိလေသာတို့ဒေါသကိလေသာတို့ဒီကိလေသာတွေမောရအတုကကာကွယ်ပေးနိုင်ပါလေ။သတိပ္ပဏ္ဏဆိုတာကခြံစည်းရုံးနဲ့ပေါ့။အရင်မှာခြံစည်းရုံးလုံထားရင်အပြင်ဘက်ကအကြေတွေအလွန်နဲ့မောဟန်တယ်လို့ပဲသတိပ္ပဏ္ဏကိန်းထားရင်လည်းကိလေသာတရားတွေလွယ်နဲ့မဝင်နိုင်ဘူးကိလေသာတရားတွေမဝင်နိုင်ရင်အဲ့ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်မရောက်ရင်တော့မှဒီဘဝဝင်ရင်ချုပ်ရင်အပြည့်မကြဘူးသိကြတယ်။ဘာထောင်ထားလဲပြောတယ်ရှင်ဘုရားတပည့်ဟာမကြည့်နိုင်သေးဘူးသာသနာ့ဘကာလမှာဆံရအောင်အားထုတ်နေတဲ့ယတိကြီးတွေရှိကြတယ်ဆံရဝါထုံးနေတဲ့သမဏပြမဏပုဂ္ဂိုလ်တွေရှိကြတယ်။သံသရာဟတမာတိပဲ။တမာတိဆိုတာတတိကိုအခြေခံတာပဲ။ ပညာမပါဘူးပညာပါရင်လည်းပဲနောက်လိုက်ပညာတော့ပဲဖြစ်မယ်အဓိကပညာမဖြစ်ဘူးသစ္စာကိုထိုးလို့သိနိုင်တဲ့ပညာမဖြစ်ဘူးအဲ့ဒါတတိချိန်ခံပြီးတော့တမာရည်ကြီးရအောင်သူတို့အားထုတ်ကြတယ်အဲ့ဒီလိုအားထုတ်လို့ဇာတိရပါကြတယ်ယုတ်တရားသိသလားယုတ်တရားလည်းမသိဘူးဓာတရားသိသလားဓာတရားလည်းမသိဘူးဖြစ်ပြနေတာဖြစ်ပြလည်းမသိဘူးဒါပေမဲ့အဲ့ဒီတိဋ္ဌာန်ကိန်းပြီးတော့နေတဲ့အဖြစ်လေးဟာဘလောက်တန်ဖိုးရှိသွားတယ်လဲဆိုရင်သူတို့တည်တဲ့အခါကျတော့ပြင်မရောက်ဘူးဓမ္မတိတက်ရောက်ပါလေလူကြီးနေပြီးတော့မဟုတ်ဘူးဓမ္မတိကိုတက်ရောက်သွားတော့ဘလောက်တန်ဖိုးရှိတော့တိဋ္ဌာန်ရဲ့တန်ဖိုးဟာဓမ္မတန်ကြီးတာအပင်ကိုတော့မရောက်တဲ့အပြင်လူကြီးနေပြီးတော့မရောက်ဘူး။အိုးဓမ္မကြီးကိုတိုင်ရပါလား။ပရမဇ္ဇသမารိရရင်ပရမဇ္ဇမောရောက်တယ်။ဒုတိယဇ္ဇသမารိရရင်ဒုတိယဇ္ဇမောရောက်တယ်။အဲဒီလိုနဲ့အာရုပဇ္ဇသမารိရရင်အာရုပဘုံကိုရောက်သွားတာပဲ။သတိပ္ပဏရဲ့အကျိုးတွေပဲ။ပရိစ္ဆေဟာအရိလောကကိုကျေးဇူးများတဲ့တရားပဲ။ဒါကြောင့်မလို့တခါတခါတချို့တချို့ပုဂ္ဂိုလ်တွေကပြောတယ်ဟာတို့သောတာပန်လည်းမဖြစ်ဘူးတခါတခါလည်းမဖြစ်ဘူး။ဒီလောက်ကြာပြီတရားထုတ်နေတာသောတာပန်သက္ကရာကဘယ်တော့ဖြစ်မှာလဲသောတာပန်ဖြစ်တာမဖြစ်တာထသက္ကရာကဖြစ်တာမဖြစ်တာထဘုရင့်တရားအနေနဲ့ပြီးရင်အပင်မရောက်ဖို့ကတိတ်ရေးကြည့်တာအပင်သက္ကရာရောက်သွားပြီဆိုရင်အမတန်ကြောက်ဖို့ကောင်းတယ်အပင်သက္ကရာရောက်သွားပြီဆိုရင်နိုင်ရသားဘဝပဲကုသိုလ်တရားနည်းပါတဲ့ဇယစိတဖြစ်တယ်ဒါကြောင့်မလို့အပေသန္တရာရောက်သွားရင်အပေသန္တရာကလည်းပြန်တက်နိုင်မို့ဆိုတာအမှန်တရားချိန်ရင်အပေသန္တရာရောက်သွားပြီဆိုရင်တော့အဲ့ဒီအပေသန္တရာမှာပဲငရေကြီးကလည်းဒိဋ္ဌံဖြစ်လိုက်ဒိဋ္ဌံကလည်းငရေပြန်ကြလာငရေကြီးကလည်းတက်လာဒိဋ္ဌံဘဝရောက်လာဒိဋ္ဌံဘဝမှာအကုသိုလ်တွေနဲ့ဉာဏ်ရသဘဝအဲ့ဒီလိုနဲ့ငရေပြန်ရောက်လာအဲ့ဒါမျိုးတွေများတာပဲသူမိလာပြန်ရောက်တဲ့ပုံကိုအမတန်ရှားပါလေဒုက္ခနဲ့ဒုက္ခအကြောင်းအားလျော်စွာသရဏဂါလေးတွေတော့ပြည့်တတ်ပါလေအများအားဖြင့်တော့ငရဲ့ပြင်းတဲ့ဒိဋ္ဌံပုံပဲကုကြည်တတ်ရသွားနေရတာများတယ်အဲဒါကြောင့်မလို့ဗေလိမသန္တာရောက်သွားပြီဆိုရင်တဲ့တုက္ကဋိဆိုတဲ့လူမုန်တတ်ပုံပြန်ရောက်ဖို့ပြန်တက်နိုင်ဖို့အတော့ကိုကြိုးစားယူရတာအာကောကကံအားလျော်စွာကံကလေးထောက်မှလို့တုက္ကဋိပုံရောက်နေပြီပဲဘာဖြစ်လို့အပေပုံပြန်ပြီးတော့ဆင်းရရတော့အပင်ပုံမှလွကြောင်းဖြစ်တဲ့အလုပ်တွေများများကြီးကြိုးစားပြီးတော့အပင်မရအောင်ကာကွယ်ရပါအဲ့တော့မညာပညာမရတာသာသာဒိဗံရတာမရတာသာသာအပင်မရောက်ဖို့ကတိတ်ကိုရေးကြည့်တာသိချင်းတရားကလည်းကံပြန်မှာပဲရှိတယ်အဲ့ဒီသိချင်းတရားနဲ့တွေ့ပြီဆိုရင်အပင်မရောက်ဖို့ဆိုတာဘာတွေကာကွယ်ပြီးပြီလဲဘာတွေပြင်ဆင်ပြီးပြီလဲဘာတွေဆင်းရဲဖြစ်ပြီလဲကိုယ်ကိုယ်ကိုဆွေးပါသိချင်းတရားကငါ့အတွက်မလုံးမသွေရောက်လာတော့မယ်ဘယ်နှိမ့်ဝင်ရှိဘယ်သာဘယ်ကာလရောက်မယ်ဆိုတာမသိဘူးငယ်တဲ့ပုဂ္ဂိုလ်တွေရောက်လာတတ်တာပဲရှိတဲ့ပုဂ္ဂိုလ်တွေရောက်လာတတ်တာပဲမတော်တဲ့စဆိုတဲ့ဥပ္ပစီတွေကအစီတင်နဲ့လည်းရောက်လာတတ်တာပဲယောဂဗျာအတူတူတစ်ခုနဲ့လည်းရောက်လာတတ်တာပဲယောဂဗျာကဒီကိမှာတိတ်ကိုဆန့်ကျင်တာဟောဓမ္မပါဠိတို့ဖြစ်တော့အသက်တံအပြည့်မနေရပဲနဲ့တည်တဲ့ပုံကမရှိဘူးလို့စာရင်းတွေမှာတူဆိုဒါပေမဲ့ဒီခေတ်ဒီခါကာလမှာတော့အတ္တံပြည့်နေပြီးမှတည်ရပါမယ်ဆိုတဲ့အာမခံချက်ဘယ်သူမှမရှိဘူးအတ္တငငယ်နဲ့လည်းတည်နိုင်တာပဲလူလတ်လူချင်းနဲ့တည်နိုင်တာပဲကြီးမှလည်းတည်နိုင်တာပဲယောဂါဆိုတာဒီခေတ်ဒီခါယောဂါများဆိုတာကပေါ်လာပြီဆိုရင်6လတနည်းအတွင်းမှာပေါ့အဲ့ဒီဖြစ်လောက်တဲ့အနေအထားကိုချက်ချင်းဖြစ်လာတာကျွတ်တဲ့ကာကွယ်ဖို့အတော့ခင်းရင်းတဲ့ယောဂါတွေဒီဖြစ်မှာအဲ့ဒီယောဂါတွေခုဝင်လာပြီဆိုရင်အဲ့ဒီအချိန်ကျတော့မှဟာငါ့မှာဒီယောဂါတွေဝင်လာပြီဒါဘာလို့ရပါမလဲပြုံပြုံပြာပြာနဲ့ဘုရားဖာရနဲ့အတေးသွားအဲ့ဒီအချိန်ကျမှတရားရှာမယ်ဆိုရင်တကယ်တမ်းကျတော့နောက်ကျသွားတယ်ဒါဖြစ်လို့တော့ပြင်းပြင်းမှုမရှိတော့ဘူးတင်ငုံမရှိတော့တဲ့အတွက်တရားအသိရဖို့ရတယ်အမှန်တရားသိပါဘူး။ အဲ့ဒါကြောင့်ယောဂမဖြစ်ခင်ကကြိုတင်ပြီးတော့ဒီတရားကိုဆက်ဖတ်ကြရမှာအဲ့ဒါရောမကြီးရင်ကလည်းကကြိုတင်ပြီးတော့ဒီတရားကိုဆက်လိုက်ကြရမှာဥပိ္ပိတကကံလို့ခေါ်တဲ့အစိတ္တဆိုတဲ့မတော်တဆမှုဆိုတာလည်းပဲဒီခေတ်ကြီးကမှာဒီနေရာပဲတော်တော်ကံနဲ့တော်တော်ယထာနဲ့တော်တော်လေရင်နဲ့တော်တော်ဒိမောနဲ့တော်တော်မတော်တဆမှုတွေဟာလည်းအများကြီးပေါ်တယ်ဒီခေတ်ကအများကြီးပေါ်တယ်အဲ့ဒီမှာမတော်တဆမြတ်ငါပါသွားရင်ဘယ်နဲ့လုံးမလဲဆိုတဲ့အတွေ့အကြုံကြိုတင်ထားဖို့လုပ်တယ်။အဲ့ဒီလိုမတော်တဆပါသွားရင်ကြိုတင်ပြီးတော့အာဟုဇရာပါရှိပြီးပြီလေ။ပြင်ဆင်ထားတာပါရှိပြီးပြီလေ။တရားအသိဘာသိပြီးပြီလေ။ကိုယ့်ကိုယ်ကိုပြန်သုံးသပ်ဖို့အမြဲတမ်းရေးကြည့်ရဲ့။တရားသိမသိသိရင်သိအောင်ကြိုးစားအကာအကွယ်မရှိသေးရင်ကာအကွယ်ရရအောင်ကြိုးစားမပြင်းစင်ရလေးရင်ယခုလိုကြမ်းကြမ်းမာမာရှိတော့မှပြင်းစင်အောင်ကြိုးစားအဲ့ဒါမညာကိုညာရတာမရတာသာသာမတော်တဆမှုနဲ့များတွေ့မယ်ဆိုရင်အပယ်လေးပါမရောက်ဒါကာအကွယ်ထားမယ်အကာအကွယ်တွေလုံထားမယ်ပြင်းစင်မှုတွေလုံထားမယ်ဒါသိရင်ရှိတာပဲအဲ့ဒီလိုအပယ်လေးပါမရအောင်ကာကွယ်နိုင်တဲ့တရားတွေတဲ့ပြိပ္ပံတရားပါပဲ။တဏှိတိပ္ပံတရားလည်းပရိတရားသမားတရားတွေပြည့်စုံလာရင်မဉ္ဇဉ်ပုံညာမရရင်တော့မှအပယ်လေးပါတော့မရောက်တော့ပါဘူး။ဒုက္ခတိမသည်နိဗ္ဗာန်သွားဖို့ပဲရှိပါတယ်။ဇာတိရောအာထုံနိုင်မယ်ဆိုရင်ဓမ္မကိုရောက်ဖို့ရှိပါတယ်။အဲ့ဒီတော့အမှခံခြင်းပြည့်စုံတဲ့ပရိသတ်တရားပါတဏ္ဍာနာဝိတ္တုတ္တိညာတဏ္ဍာနာတတ္တဝါတို့၏ဝိတ္တုတ္တိညာစင်ကြယ်ခြင်းကဟောဒီတိပ္ပံတရားကိုသာအာကိုပြီးတော့စိုက်လိုက်မှတ်တဲ့ကျင့်သောမယ်ဆိုရင်တတ္တဝါရဲ့တဏ္ဍာမှာစိတ်ကိုငြိမ်းချမ်းပြီးတော့စိတ်ကိုဖြူစင်နေတာပဲကြီးချမ်းနေတာပဲအဲဒါကြောင့်ပရိသတ်တရားနဲ့ပြည့်စုံအကျိုးသားရမယ်ပရိမဏတရားကဘာပြောတာတော့ခုနပြောခဲ့တယ်အတိကြီးကတ်ထားတာကိုပြောတာအတိကဘာတွေကတ်ထားရမှာတော့ဘယ်မှာသွားကတ်ထားရမှာတော့ခန္ဓာကိုယ်မှာအတိကြပေါ့ခန္ဓာကိုယ်မှာဘယ်လိုအတိကြရမှာလဲသိတိပေဘာကိုသိပေးရမှာလဲလှုပ်ရှားတဲ့အမှုရာထဲမှာအတိကြီးကတ်ပြီသိနေတဲ့အတိတိုင်းမှာအတိကြီးကတ်ပြီလှုပ်ရှားရင်လှုပ်ရှားတဲ့အမှုရာထဲအတိကြီးကတ်ပြီသိရင်သိတဲ့အတိတဲမှာဒီလေးကတည်းဒါပဲနှစ်မျိုးပဲရှိတယ်ဆုံချတဲ့အမူအရာကရုပ်ရဲ့သဘောသိနေတဲ့အတိကနာရဲ့သဘောရုပ်သဘောမှာလည်းဒီလေးကပြီးနာသဘောမှာလည်းဒီလေးကပြီးသွားရင်သွားနေတယ်လို့သိနေရမယ်တဏှဉ္ဇဉ်တဏှဉ္ဇဉ်သွားနေတာလေကောတဏှဉ္ဇဉ်တဏှဉ္ဇဉ်သွားနေတယ်ဉာဏ်နဲ့သွားရင်ဉာဏ်နဲ့သွားတယ်နေနေသွားရင်နေနေသွားတယ်တလားကြီးတလားကြီးဆက်ချီတော်ကလေးကြွားတယ်နားနဲ့ချတယ်ဒါတွေသိနေရမယ်တကယ်လို့လှူရှာရင်လှူရှာတာသိနေရမယ်ယူတယ်နေတယ်ကိုင်းတယ်တွဲတယ်သိနေရမယ်စိတ်ကတွင်းနေတယ်တွင်းနေတာသိနေရမယ်အသိကလေးတစ်ခုပေါ်လာရင်အဲ့ဒီအသိကလေးကိုပြန်သိပြီးနေရမယ်အသိကလေးကိုပြန်သိပြီးအသိကလေးကိုပြန်သိပြီးအသိကလေးကိုပြန်သိပြီးတွေးတယ်ဆိုတာလည်းသိတာပဲသိတာလေးပြန်သိကြည့်လိုက်တဲ့အခါမြင်နေမြင်တော့သိတယ်ဒါလည်းအသိပဲနားထောင်လိုက်ကြားလိုက်ကြားတာလည်းသိတာပဲနာတာလည်းသိတာပဲစားတာလည်းသိတာပဲထိတာလည်းသိတာပဲတွေ့တာလည်းသိတာပဲဒီသိကိပြန်သိပြီပေါ့မိမိခန္ဓာကိုယ်တစ်ခုလုံးမှာအချိန်တိုင်းလှုပ်ရှားနေတဲ့အမူအရာတိုင်းမှာဘာဖြစ်နေတယ်ဆိုတာဒီလေးတတ်ထားပြီဒါလည်းလုံးဒီလေးကတ်ထားပြီးရင်ရောဘာဖြစ်မလဲမိမိရဲ့စိတ်ကပြင်ပအာယုံစီကိုစိတ်မရောက်တော့ဘူး။ပြင်ပအာယုံစီကိုစိတ်မရောက်တော့ဘူးဆိုရင်ပြင်ပအာယုံဆိုတာကဉာဏ်လေးဖွင့်ပြီးတော့မျောကြည့်လိုက်သမ်းပါပြင်ပလောကကြီးကိုမိမိခန္ဓာကိုယ်ကနေပြင်ထွက်ကြည့်လိုက်သမ်းပါ။နော်အပြင်ထွက်ကြည့်လိုက်သမ်းပါ။ပြင်ပလောကကြီးကိုနည်းနည်းလေးခရုဆက်ပြီးတော့ကဲကတ်ကြည့်လိုက်သမ်းပါ။နှမျိုးလည်းပဲရှိတယ်။ဓမ္မတိကမိမိစိတ်နဲ့တွေ့တဲ့အာရုံရဲ့မိမိနံပါတ်2ကမိမိစိတ်နဲ့မတွေ့တဲ့အာရုံဒီနည်းမျိုးတွေ့လာတယ်။လ လောကရဲ့ခြေရတွေအများကြီးပဲရှိတယ်အဲ့ဒီအများကြီးကိုခြုံပြီးတော့ကြည့်လိုက်မယ်ဆိုရင်တစ်မျိုးလည်းပဲရှိတယ်။နံပါတ်၄ကမိမိစိတ်နဲ့တွေ့တာရယ်နံပါတ်၄ကမိမိစိတ်နဲ့မတွေ့တာရယ်ဒါပဲရှိတယ်။အဲမိမိခန္ဓာကိုယ်ကနေအတင်ပတ်ထွက်ကြည့်လိုက်တာနဲ့ပရမသောတွေ့ရမှာကဇနီးခေပေါ်သားသမီးဒါပရမသောတွေ့ရမယ့်နေရာတွေပဲ။ဒိဋ္ဌိတွေတွေ့နေရတာမတွေ့ကြလို့မရဘူး။ကျန်တဲ့နေရာတွေကဒိဋ္ဌိတွေတွေ့ကြမှာတွေ့တယ်၊ရှင်းပြတွေ့ကြမှာတွေ့မယ်။ဇနီးရဲ့ခင်ပေါ်ရဲ့တားရဲ့တမိရဲ့ဆိုတာကအမျက်တွေ့နေရတာ။ဇနီးကြောင့်မတွေ့လို့မရဘူးတွေးနေရတာပဲ။ခင်ပေါ်ကြောင့်မတွေ့လို့မရဘူးတွေးနေရတာပဲ။တားကြောင့်တမိကြောင့်မတွေ့လို့မရဘူးတွေးနေရတာပဲ။မမြင်ရင်လို့မရဘူးမကြားရင်လို့မရဘူး။အမျက်နဲ့မြင်နေရတယ်၊အမျက်နဲ့ကြားနေရတယ်၊အမျက်နဲ့ကြည့်တွေ့နေရတယ်၊အမျက်နဲ့တွေးနေရတယ်။ဘာဖြစ်လို့လဲ။မကင်းတဲ့နေရာတွေကို။အဲဒီတော့မိမိခန္ဓာကိုယ်ကနေပြင်ပကိုထွက်ကြည့်လိုက်ကလေးကပရမသုံးတွေ့တယ်။သာပဲတမိပဲဇနီးပဲခင်ပုံးမင်းဆိုတဲ့အာယုံဒီပဲ။ထွက်ကြည့်လိုက်တော့ဒီမျိုးပဲရှိတယ်။တခါတခါကိုယ်စိတ်ကြိုက်ကြဖြစ်နေတာလေးတွေတွေ့တယ်။တခါတခါကိုယ်စိတ်ကြိုက်ကြမဖြစ်တာလေးတွေတွေ့တယ်။ကိုယ်စိတ်ကြိုက်ကြဖြစ်တာဖြစ်တဲ့အခါလည်းတွေ့မယ်။ကိုယ်စိတ်ကြိုက်ကြမဖြစ်တဲ့အာယုံတွေလည်းတွေ့မယ်။သာကလေးတရားဝင်မယ်။ဒီနေ့ကိုယ်စိတ်တိုင်းကဖြစ်ပေမဲ့နောက်နေ့ကိုယ်စိတ်တိုင်းကဖြစ်ခြင်းမှာဖြစ်တယ်။ဒီနေ့လေးတရားဒီနေ့ကိုယ်စိတ်တိုင်းကဖြစ်ပေမဲ့နောက်တနေ့ကိုယ်စိတ်တိုင်းကဖြစ်ခြင်းမှာဖြစ်တယ်။ဒီနေ့ကပဲဇနီးရှိတဲ့ခင်ပွန်းရှိတဲ့ဒီလိုလိုကကိုယ်နဲ့ပေါင်းသိနေတဲ့ပုဂ္ဂိုလ်တွေ။အမြဲတမ်းကိုယ်စိတ်တိုင်းကတွေးလိုက်မယ်လို့ညွှန်ပြလို့မရဘူး။ဒီနေ့ကိုယ်စိတ်တိုင်းကဖြစ်ပေမဲ့မနေ့ပြန်ကိုယ်စိတ်တိုင်းကဖြစ်ခြင်းမှာဖြစ်တယ်။အဲဒီတော့ဆုံးနဲ့ပတ်သက်ပြီးတော့မိမိစိတ်ထဲမှာဖြစ်နေတဲ့ထာသမှုဟာတစ်မျိုးကိုယ်စိတ်ထဲညာဖြစ်တာရဲ့ကိုယ်စိတ်ထဲညာမဖြစ်တာရဲ့မိမိစိတ်နဲ့တွေ့တာမိမိစိတ်နဲ့မတွေ့တာဒီနှမျိုးပဲရှိတယ်အဲ့ဒါကိုယ်စိတ်ထဲညာဖြစ်ရင်ဟာကျင့်တတ်တော့တာပေါ့သိကျင့်တတ်တော့တာပေါ့ဇနီးနဲ့ပတ်သက်လို့ဇနီးကကိုယ့်ရဲ့စိတ်ထဲညာဖြစ်အောင်ပြုမှုဆောင်ရွက်ပေးနိုင်မယ်ဆိုရင်သိကိုကျင့်တတ်တော့တာကိုယ်စိတ်ထဲညာဖြစ်အောင်ပြုမှုဆောင်ရွက်မပေးနိုင်ဘူးဆိုမကျင့်တတ်တော့ဘူးဒီနေ့မျိုးပဲခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းကိုယ်စိတ်တိုင်းကြဖြစ်အောင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်သိကျင်တတ်ပါလားကိုယ်စိတ်တိုင်းကြဖြစ်အောင်ဆောင်ရွက်မပေးနိုင်ဘူးဆိုရင်မကျင်တတ်တော့ตาလည်းဒီတိုင်းပဲသမီးလည်းဒီတိုင်းပဲအဲတော့ကိုယ်မိသားစုလေးကိုကြည့်ရင်တော့ကြည့်ရင်ကိုပဲအဲဒီနှမျိုးသွားတွေ့တယ်ကိုယ်စိတ်တိုင်းကြဖြစ်တဲ့အာယုံကိုယ်စိတ်တိုင်းကြမဖြစ်တဲ့အာယုံနှမျိုးသွားတွေ့ကိုယ်စိတ်တိုင်းကြဖြစ်တော့ဘာဖြစ်တော့ကျင်တတ်ပါတော့ပေါ့ကျင့်တဲ့ကံကဘာလဲကျင့်တာတော့တဏှာနဲ့ကျင့်တတ်တာပဲတဏှာဖြစ်လာပြီဆိုကြတဲ့ကစိတ်ထဲမှာတဏှာဆိုတဲ့ဉာဏ်မှုလေးဖြစ်သွားပြီသွန်လမ်းမှုလေးဖြစ်သွားပြီတဏှာဆိုတဲ့ဉာဏ်မှုတဏှာဆိုတဲ့သွန်လမ်းမှုလေးဖြစ်သွားပြီအဲဒီတဏှာဆိုတဲ့သွန်လေးပါသွားရင်မိမိရဲ့ဆုံးဖြတ်ချက်ဟာဘယ်တော့မှမမှန်တော့ဘူးဘာလို့လဲဆုံးဖြတ်ဆုံးဖြတ်သာအပေါ်မှာကျင့်တတ်ရင်သားတွေပဲဖက်လာပြီးတော့ဆုံးဖြတ်မိတတ်တယ်။တမီးဘာမှကျင့်နိုင်ရင်လည်းတမီးတွေပဲဖက်လာပြီးတော့တမီးဘက်ကပဲသာသာထုတ်လို့ဆုံးဖြတ်မိတတ်တယ်။တမီးပေါ်ရှင်မုန်းပေါ်ကျင့်နိုင်ရင်လည်းသူတို့ဘက်ကပဲသာသာထုတ်လို့ဆုံးဖြတ်ပြီးတော့အဲလိုက်ပြီးတော့ဆုံးဖြတ်တတ်တယ်။ဒါတဏှာရဲ့သဘောပဲ။အဲ့လိုဆိုရင်ဟောဒီတဏှာအခြေခံတဲ့အဲ့ဒီဆုံးဖြတ်မှုဆိုတဲ့ကာယကဝစီကမနောကံကြီးဟာမမှန်တော့ဘူး။မှားပါပြီ။တင်းဆောင်ပါပြီ။ကံကံဝေကံမနောကံဒိဋ္ဌောက်သွားပြီဆိုရင်ကမ္မဘဝပစ္စယသာတိအကျိုးဆက်ကလည်းပဲဒုက္ခသစ္စာဆိုတဲ့အကျိုးဆက်ဧကမုချရပါမှာပဲအဲ့ဒါဘာဖြစ်လို့လဲသတိပဒမတည်တံ့ဘူးအဲမကျင်တဲ့အာရုံကလေးတွေတွေ့လာပြီဆိုရင်ကိုယ်စိတ်တိုင်းကမဖြစ်ဘူးဆိုရင်စိတ်ထဲမှာအကျိတ်ခဲလေးတွေဖြစ်လာတယ်ဒေါသလေးတွေဖြစ်လာမကျင်တဲ့ဟုတ်လေးတွေဖြစ်လာအမြဲတမ်းရှိတွေ့နေရတဲ့ကိုယ်မိသားစုမဟုတ်လို့သာနေနေတွေ့နေရပေမဲ့လို့စိတ်ထဲမှာမချိညက်မှုလေးတွေဒေါသလေးတွေစိုက်ခဲလေးတွေစစ်စင်ရမှုလေးတွေဒါလေးတွေဖြစ်အဲ့ဒါတွေလည်းကိလေသာ